မြန်မာနိုင်ငံမှာဗုဒ္ဓဘာသာဝင်နဲ့မွတ်စလင်လူအုပ်စုတွေအကြမ်းဖက်မှုတွေဆက်လက်ဖြစ်ပွားနေတာနဲ့ပတ်သက်ပြီးတော့စိုးရိမ်မိကြောင်းကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ကပြောကြားလိုက်ပါတယ်။ဒီကြောင်း VOA သတင်းတောက်မာဂရက်ဘရှေကုလသမဂ္ဂကနေသတင်းပေးပို့ထားတဲ့သတင်းလွှာကိုတော့မအေးတန်နာကျော်ကအပြည့်အစုံတင်ပြပေးမှာပါခင်ဗျာ
။ကာလရှည်ကြာဖြစ်ပွားနေတဲ့လူခွင့်ရေးပြဿနာတွေကိုဖြေရှင်းမှုကိစ္စဟာမြန်မာနိုင်ငံပြုပြင်ပြောင်းလဲရေးဖြစ်စဉ်မှာအရေးကြီးတဲ့အစိတ်အပိုင်းဖြစ်နေပါတယ်လို့လူခွင့်ရေးကိုယ်စားလှယ်တိုမတ်စ်အိုဟေကင်တနာကသတင်းတောက်တွေကိုပြောကြားသွားတာပါ။ရခိုင်ပြည်နယ်မှာလူတွေတော်တော်များများသေဆုံးပြီးတော့အင်ဂျီတထောင်ကျော်မိရှုခံခဲ့ရတာကိုကြည့်မယ်ဆိုရင်အခြေခံအကြောင်းရင်းတွေကိုဖြေရှင်းဖို့လိုအပ်နေတယ်ဆိုတာပြသလိုက်တာပဲဖြစ်တယ်လို့ဆိုပါတယ
်။ I believe that the government must address the underlying causes of the tension and conflict.between Buddhist and Muslim
ဘောရဝါဒနဲ့မွတ်စလင်အဖွဲ့အစည်းတွေကြားဖြစ်ပွားနေတဲ့တင်းမာမှုနဲ့ပရိပက္ခတွေအတွက်အယိုးဆွဲနေတဲ့ဘာသာရေးလူမျိုးရေးခွဲခြားမှုတွေမုန်းတီးမှုတွေပါဝင်အခြေခံအကြောင်းရင်းတွေကိုအစိုးရကကင်တွယ်ဖြေရှင်းရမယ်လို့ကျွန်တော်ယုံကြည်ပါတယ်။ဒီနေရာမှာရိုဟင်ဂျာတွေပေါ်ခွဲခြားဆက်ဆံမှုတွေကိုပြုပြင်ပြီးသူတို့ရဲ့လူခွင့်ရေးကိုလေးစားဖို့အစိုးရကိုကျွန်တော်တိုက်တွန်းပါတယ်။ဒီထဲမှာ1982နိုင်ငံသားဥပဒေကိုပြန်ပြင်ဖို့ကိစ္စလည်းပါဝင်ပါတယ်။
နိုင်ငံသားဖြစ်ဖို့အတွက်လိုအပ်တဲ့အရေးချင်းတွေအသေးစိတ်ပါဝင်တဲ့အဲ့ဒီဥပဒေမှာရိုဟင်ဂျာမွတ်စလင်တွေကိုခွဲခြားချိုးနှိမ်ထားတယ်လို့လူခွင့်ရေးအဖွဲ့တွေကအဆိုနေကြတာပါ။သူတို့ဟာမြန်မာနိုင်ငံမှာမျိုးစင်းနဲ့ချီပြီးတော့နေထိုင်လာခဲ့ပေမယ့်နိုင်ငံသားဖြစ်ခွင့်မရရှိပဲဗုဒ္ဓဘာသာအများစုကသူတို့ကိုဘင်္ဂလားဒေ့ရှ်ကဥရေမဲ့ဝင်ရောက်လာသူတွေလို့မှတ်ယူထားကြပါတယ်။လူဦးရေ8000လောက်ရှိတဲ့ရိုဟင်ဂျာတွေဟာခီးသွားလာခွင့်ပညာရေးအလောက်ကံရရှိရတော့မှာဟန်တာခံနေရတယ်လို့လဲမစ္စတာကင်တာနာကဆိုပါတယ်လက်ထက်ထိမ်းမြှောက်ကိစ္စကိုတော့မှခွင့်ပြုချက်တောင်းခံနေရတယ်လို့ပြောပါတယ်ဒါမဲ့အစိုးရထဲမှာဒီပြဿနာကိုဖြေရှင်းဆောင်ရွက်လို့သူတွေရှိနေတယ်လို့အခုလိုမျိုးပြောကြားသွားပါတယ
် I visited last August Myanmar and I found part of the authorities in Myanmar ready to look for solutions.
မြန်မာပြည်ကိုပြီးခဲ့တဲ့အောက်လကကျွန်တော်ရောက်ခဲ့ပါတယ်။အာဏာပိုင်တို့ကဒီကိစ္စကိုအဖြေရှာဖို့အစဉ်အသင့်ဖြစ်နေတာ။ရခိုင်ပြည်နယ်ကလူ့အဖွဲ့အစည်းအားလုံးကိုစာနာမှုအထောက်ပံ့တွေရောက်စေဖို့ရိုးသားစွာအားထုတ်နေတာတွေ့ခဲ့ရပါတယ်။အခုခါမှာသူတို့ဟာစစ်မှန်တဲ့အဖြေရှာဖြေရှင်းမှုမှန်ကန်တဲ့ဆုံးဖြတ်ချက်မချမှတ်ရသေးတာကိုတွေ့နေရပါတယ်
။အခုဒုက္ခသည်စခန်းမှာနေနေကြတဲ့အခြေအနေကိုလည်းမစ္စတာကင်ဒါနာကစိုးရိမ်မကင်းကြောင်းနဲ့ကယ်ဆယ်ရေးဝန်ထမ်းတွေကိုသွားရောက်ခွင့်ပေးဖို့ကိုလည်းတိုက်တွန်းထားပါတယ်ရှင်။